မ္မနိုင်ငံရဲ့နေဆက်ဒေသတွေဖွံ့ဖြိုးတိုးတက်မှာနေမြေဒေသတွေပိုပြီးလုံခြုံမယ်လို့နေဆက်ရေးရာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေကပြောကြားပါဗျာ။တမနာကြီးဦးသိန်းစိန်နဲ့အတူနယူးယောက်မြို့ကိုခိတရောက်ရှိနေတဲ့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေရဲ့ပြောကြားချက်တွေကိုမြန်မာဒီမိုကရေစီရေးရာခဏအဖြစ်နားဆင်ကြပါခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးခင်ဗျာဟိုကျွန်တော်တို့ VOA ကိုအခုလိုတည်တံ့အတွေ့အဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဝန်ကြီးရဲ့အဓိကတာဝန်ကနေကြာဆိုင်ရာကိစ္စတွေဆိုတော့ကျွန်တော်နေကြားပဲဆိုင်ရာကိစ္စတွေနဲ့ပဲပတ်သက်လို့ပထမဆုံးမေးပြသည်အထူးသဖြင့်ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့နေကြားဘက်တွေကိုကျွန်တော်အနေနဲ့တော်တော်လေးများရောက်ဘူးတယ်ဆိုတော့ထိုင်းနိုင်ငံဘက်မှာဆိုရင်နေကြားဒေသတွေမှာလမ်းတွေဖောက်ပြီးတော့လုံခြုံရေးရောလမ်းပန်းဆက်သွယ်ရေးရောအခြေအနေတွေအကုန်လုံးတိုးတက်လာအောင်မြန်မြန်ဆန်ဆန်လုပ်ထားနိုင်တယ်ဆိုတော့တွေ့ရပါတယ်အခုဒီအစိုးရတဲ့လက်ထက်မှာဒီလိုအခြေအနေမျိုးတွေအထိလိုက်မိလာအောင်ညီတို့အနေနဲ့ဘာတွေများစီမံချက်တွေရှိနေလဲ
အဲ့တော့နေဆက်ဒေတာတခုဖွံ့ဖြိုးတိုးတက်မှာပဲဒီနေမြေဒေတာလုံခြုံနေဆိုတဲ့အယူဆအောင်လည်းကျွန်တော်တို့ဒါလက်ခံထားတာဖြစ်ပါတယ်အဲ့တော့တကယ်တမ်းကြတဲ့အခါကျရင်တော့ဒီနေဆက်ဒေတာစကိုကာကွယ်ဖို့ဆိုတာလူလူနဲ့ပဲကားတဲ့ဒေတာဖြစ်ပါတယ်ဒီဒေတာမှာမိမိတိုင်းသားလူမျိုးတွေနေထိုင်မယ်ဒီဒေတာမှာတိုင်းသားလူမျိုးတွေကဖွံ့ဖြိုးတိုးတက်မယ်ဆိုရင်ဒါမိမိနေနိမိတ်ကိုအကောင်းဆုံးကာကွယ်ပေးထားတဲ့နေလမ်းပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပြည်ထောင်စုအစိုးရအနေနဲ့လည်းဒီနေဆက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဒီအစီအမံတွေချမှတ်ပြီးဆောင်ရွက်နေတဲ့အနေအထားဖြစ်ပါတယ်။အဲ့တော့နေဆက်ဒေတာဖွံ့ဖြိုးတိုးတက်ရေးကိုပြန်ပြီးတော့သုံးသပ်ကြည့်မယ်ဆိုတော့အပိုင်းနှစ်ပိုင်းရှိပါတယ်။အပိုင်း1ကတော့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဖြစ်ပါတယ်။အ
ဲ့ဒါဆိုတော့ကျွန်တော်ပြောရဲလမ်းပန်းကိစ္စတွေ၊ရေမီးကိစ္စတွေပေါ့
။လမ်းကိစ္စ၊မီးကိစ္စ၊ဆက်သွယ်ရေးကိစ္စ၊ရေကိစ္စလူတွေနေနိုင်ထိုင်နိုင်အောင်အဓိကတော့ဒီလူမှုစီးပွားဘဝတွေဆောင်ရွက်နိုင်ဖို့ဆိုရင်နောက်ကဒီဆက်အစစ်မြမီပညာရေးကျန်းမာရေးဟုတ်ကဲ့လို့ဟိုအခြေခံဆောက်အုံတွေဖွံ့ဖြိုးတိုးတက်မှာလဲလူတွေကသူမိမိတို့ရဲ့အတ္တမျိုးဝါးကြောင်းဆောင်ရွက်နိုင်တဲ့အပိုင်းဖြစ်ပါတယ်ဟုတ်ကဲ့အဲ့တော့ဒုတိယပိုင်းကတော့နည်းနည်းပို့ပြီးတော့မြင်တာပေါ့ဒီဒါကတော့ခုန socio economic development ပေါ့သူရဲ့ပြည်သူတွေရဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးအဲ့ပြည်သူတွေရဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးကြတဲ့အခါကျတော့ဒီအတဘွေးဝန်းကြောင်းပြုနိုင်တဲ့အခွင့်အလမ်းနောက်တစ်ခါစီးပွားရှာဖွေနိုင်တဲ့အခွင့်အလမ်းအဲ့တော့နေဆက်ဒေတာရဲ့သဘာဝကိုပြန်ကြည့်လိုက်တဲ့အခါကျလည်းစီးပွားရှာဖွေနိုင်တဲ့အခွင့်အလမ်းကိုရှိဖို့ဆိုလို့ရှိရင်ဒီမိမိရဲ့အိန္ဒိယချင်းနိုင်ငံနေနဲ့ဂူလူဆက်ဆံမှုရှိမှလည်းသူအနေနဲ့စီးပွားရှာဖွေနိုင်တဲ့အခွင့်အလမ်းတွေရရှိမှဖြစ်ပြီးတော့တစ်ဖက်မှာလည်းမိမိတို့ရဲ့ပြည်တွင်းနဲ့ဂူလူဆက်ဆံမှုလမ်းကြောင်းတွေကောင်းမှသာလျှင်ပေါင်းကူးသို့ပဲဆောင်ရွက်နိုင်တဲ့အနေအထားဖြစ်ပါတယ်နောက်တစ်ခါဘာပဲဖြစ်ဖြစ်လူတွေပြည်သူလူထုတွေနေထိုင်လာပြီးဖြစ်တဲ့ခါကျရင်ပြည်သူလူထုတွေရဲ့ဒီအလုတ်ကိုင်ခွင်လန်းနေရှာဖွေပေးရဖို့လည်းအဓိကချက်ဖြစ်ပါတယ်အဲ့တော့ဒီဘက်ခေတ်မှာပြန်ကြည့်လိုက်တဲ့ခါကျရင်တော့ဒီစိုက်ပျိုးရေးလုပ်ငန်းတစ်ခုတည်းကတော့ဒီတိုးပွားလာတဲ့လူဦးရေအားလုံးကိုကာမိအောင်အလုတ်ကိုင်ခွင်လန်းနေပေးနိုင်ဖို့ခက်ခဲရှိပါတယ်စိုက်ပျိုးရေးကိုလည်းတိုးမြအောင်ဆောင်ရွက်မှာဖြစ်တယ်လို့အခြားသောအလုတ်ကိုင်ခွင်လန်းနေကိုလည်းဟိုဆောင်ရွက်ဖို့ဆောင်ရွက်ပေးနိုင်ဖို့လိုပါတယ်ဒီလိုကြည့်တဲ့အခါမှာကျွန်တော်တို့ဒီအလုတ်ကင်ခွင်လန်းကြောင့်အင်းကြီးချင်းနိုင်ငံကိုတွားပြီးတော့ရွှေပြောင်းအလုတ်သမားများအနေနဲ့အလုတ်လုပ်ရတဲ့လူကြီးကအခုချိန်မှာဆိုနှစ်တန်းခွဲလောက်ကိုရှိနေတဲ့အနေအထားဖြစ်ပါတယ်
။ဟုတ်ကဲ့အဲ့ဒီလိုရွှေပြောင်းနေကြတဲ့လူတွေကဒါစီးပွားရေးအပြင်ပေါ့နော်တခြားကိစ္စလေးတွေလည်းရှိပါတယ်အထူးသဖြင့်တော့လုံခြုံရေးပေါ့အာဝန်ကြီးပြောတဲ့ဘုရားကြီးပြောတဲ့ဒီအခွင့်အလမ်းတွေစီးပွားရေးရှာနိုင်မဲ့အခွင့်အလမ်းနေထိုင်နိုင်မဲ့အခွင့်အလမ်းတွေဆိုတာကချိန်လုံးကတော့နေဆက်ဒီသားတွေမှာမရှိရပါဘူး။ကိုယ်ပိုင်လည်းပညာသင်ကြားဝင်မရှိသလိုစီးပွားငင်းငင်းကြညာနဲ့စီးပွားရှာဝင်မရှိကြဘူးဆိုတော့ဒါကြောင့်အပြင်ဘက်ကိုထွက်ပြေးကြတဲ့လူတွေလည်းရှိပါတယ်။အဲတော့ဒီကိစ္စနဲ့ပတ်သက်ပြီးနေသားဒီသားတွေမှာလုံခြုံရေးအတွက်အခြေအနေပုံပြီးကောင်းမွန်လာအောင်ဆွေးရနေတဲ့ဂျိုးပန်းနေရဆိုတာလည်းကျွန်တော်တို့ကြားသိရပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဟိုနှစ်ပိုင်းတွေအတွင်းမှာနေ BGF လို့ခေါ်တဲ့နေသားဆောင်တပ်ဖွဲ့တွေပေါ့နဲ့တိုင်းသားဖွဲ့တွေနဲ့ပူးပေါင်းပြီးတော့ညှိနှိုင်းလုပ်မဲ့ကိစ္စတွေလည်းလုပ်နေပါတယ်။ဒါပေမဲ့တချို့နေရာတွေမှာအဆင်မပြေဘူးဆိုတော့ဒါဘာလို့များဆက်လုပ်ဖို့အခြေအနေရှိပါလဲခင်ဗျာ
။ဖွဲ့စည်းပုံအခြေခံဥပဒေအရတော့ဒီလက်နက်ကင်တပ်ဖွဲ့ကတခုတည်းရှိရမှာဖြစ်တဲ့အတွက်ကြောင့်ဒီနေသားဆောင်တပ်တွေဖွဲ့စည်းရတော့ဒီအန်တီမာရီမှန်ချက်ဖြစ်ပါတယ်။သို့တော့ဒီနေသားဆောင်တပ်တွေဖွဲ့စည်းဖို့ဆောင်ရွက်တဲ့နေရာမှာအလျင်စလိုလှုပ်ချင်းဖြစ်လဲဟိုအခက်အခဲလေးတွေရှိနိုင်တဲ့အနေအထားလေးကျွန်တော်တို့အတွေ့အကြုံတွေရတွေ့ရှိရပါတယ်။တချို့ဒေသတွေမှာအဆင်ပြေတယ်လို့တချို့ဒေသတွေမှာ ဟိုအဆင်ပြေမှုမရှိသေးဘူးဆိုတဲ့အနေအထားလည်းဒါပကတိမရှိသေးရပဲဖြစ်ပါတယ်အဲ့တော့ဒီနေသားဆောင်တပ်ဖွဲ့စည်းနဲ့ပတ်သက်လို့ကြားတဲ့ခါကျတော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းနဲ့ကျွန်တော်တို့အစိုးရကြားထဲမှာတည်ရှိတဲ့ယုံကြည်မှုပေါ်မူတည်ပြီးမှပဲဖွဲ့စည်းသွားလို့ရမယ်အနေအထားဖြစ်တဲ့အတွက်ကြောင့်ဒီကျွန်တော်တို့ပြည်တော်စုအစိုးရတဲ့လက်ထက်မှာတော့ဒီနေသားဆောင်တပ်ဖွဲ့စည်းရေးကိုအလဲစလို့မလုပ်ပဲနဲ့ခုနကနှစ်ဦးနှစ်ဖက်ယုံကြည်မှုတည်ဆောက်ပြီးမှဖြည်းဖြည်းချင်းလုပ်သွားဖို့ဆိုပြီးတော့ဒါလူကြီးတွေဆောင်နေတာလည်းရှိပါတယ
်ဒီစီမံကိန်းကတော့ဟိုဆက်ရှိနေတော့မယ်ပေါ့ပုံစံပြောင်းလို့ရှိသလား
သူရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကျွန်တော်ပြောပြီးဖြစ်ပါတယ်ဒီလက်နက်ကိုင်ဖွဲ့စည်းကတော့တစ်ခုတည်းရှိရမှာဖြစ်တဲ့အတွက်ကြောင့်တနေ့မှာတော့ဒီလိုဖြစ်သွားမှသာလျှင်ပို့ပြီးတော့တည်ကြတဲ့ပို့ပြီးတော့တည်ငြိမ်တဲ့ပို့ပြီးတော့ပြည်သူလူထုအတွက်စိတ်ချတဲ့ဟိုလက်နက်ကိုင်ဖွဲ့စည်းတွေဖြစ်သွားမှာဖြစ်ပါတယ်အဲ့တော့နိုင်ငံတိုင်းနိုင်ငံတိုင်းမှာလက်နက်ကိုင်တပ်ဖွဲ့ဆိုတာတခုတည်းပဲရှိတဲ့သဘောပါရှိပါတယ
်ဟုတ်ကဲ
့ဥပမာခနေ့အမေရိကန်ပြည်တော်စုမှလည်းဒီဖက်ဒရယ်စနစ်နဲ့အုပ်ချုပ်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာလွတ်လပ်လပ်ဆောင်ရွက်ခွင့်ရှိတဲ့ဆိုစီကမူလက်နက်ကိုင်တပ်ဖွဲ့ကတော့တခုတည်းပဲရှိတယ်ဆိုတဲ့သာတကကပေါ်လွင်တာ
ဟုတ်ကဲ့ဒီပြည်တော်စုအစိုးရအနေနဲ့ဒီငယ်ကြားကိစ္စတွေမှာဒါနေသားကိစ္စဆိုတော့လေအထူးသဖြင့်ကတော့ဒီပြည်နယ်ပေါ့နော်ပြည်နယ်တွေနဲ့ပို့ပြီးတော့ဒီဟိုကိစ္စတွေဆိုတော့ပြည်နယ်ကလေးရဲ့လွှတ်တော်တွေပြည်နယ်အစိုးရတွေပြည်နယ်အဖွဲ့အစည်းတွေနဲ့ဘယ်လိုများဟိုအနီးကဆက်ဆံမှုရှိကြလဲ
ပြည်နယ်အစိုးရအဖွဲ့တွေကလည်းအခုတက်တန်းအဖြစ်တစ်နှစ်ခွဲလောက်ပဲရှိသေးတော့တော်တော်နှုတ်နယ်ဒေတာဖြစ်ပါတယ်ရေရှည်မှာတော့ဒီပြည်နယ်မှာလည်းဒီလုံခြုံရေးနဲ့နေသားရေးရဝန်ကြီးဌာနဆိုတာရှိတာဖြစ်ပါတယ
်
ဒါကြောင့်လုံခြုံရေးနဲ့နေသားရေးရဝန်ကြီးဌာနမဟုတ်ခံတတ်တဲ့ပုံကိုယ်တယ်လည်းများသောအားဖြင့်တမရသားတွေပဲဖြစ်တာဖြစ်တဲ့အတွက်ကြောင့်နောင်ရည်ရှိကြတဲ့ခါကျရင်တော့ဒီပြည်နယ်အစိုးရနဲ့ဆက်နွယ်ဆောင်ရွက်မှုတွေလည်းပို့ပြီးတော့ပြည်ပစုံလုံးရှိလာမယ်အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့အခုလောလောဆယ်နေဆက်ဒီတောင်းမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့တည်ငြိမ်မှုနဲ့ပတ်သက်ပြီးတော့လူပြောများနေတဲ့အခြေအနေကရခိုင်ပြည်အခြေအနေပါဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးအနေနဲ့လည်းဦးစီးဦးဆောင်လုပ်ခဲ့လုပ်နေတယ်ဆိုတော့ကျွန်တော်ကြားသိရပါတယ်ဒီနေရာမှာကျွန်တော်တချို့သတင်းနေပေါ့နော်အတီးပြုတ်လို့မရတဲ့ကြားပြရတဲ့သတင်းတချို့မှာဆိုလို့ရှိရင်ဟိုလက်နက်ကိုင်ဖွဲ့စည်းဘင်္ဂါလီလက်နက်ကိုင်ဖွဲ့စည်းတွေရခိုင်ပြည်တဲ့ဟိုထိုးဖောက်ဝင်ရောက်လာတဲ့စိတ်ဝင်လာတဲ့ဆိုတဲ့သတင်းတွေဟာဒီသတင်းတွေပတ်သက်လို့ဝန်ကြီးတို့အနေနဲ့ဘယ်လိုများပြောနိုင်ကြလဲခင်ဗျဒါရီကအမှန်လားခင်ဗ
ျလက်နက်ကိုင်ဖွဲ့စည်းတွေထိုးဖောက်ဝင်ရောက်လာဆိုတဲ့သတင်းကတော့အမှန်မဟုတ်ပါဘူးအဲ့တော့ကျွန်တော်ကိုယ်တိုင်လည်းဒီရခိုင်ပြည်နယ်မြောက်ပိုင်းအစွန်အဖျားတွေဘင်္ဂါဒေ့ရှ်နဲ့မြန်မာနယ်စပ်ထိရသက်ချန်စီဦးနဲ့နမိတ်ကြီးရောက်ရှိလာဖြစ်ပါတယ်ဒီမြန်မာနဲ့ဘင်္ဂါဒေ့ရှ်နယ်စပ်မှာလည်းနမိတ်ချန်စီဦးမိုင်ပေါင်း150ကျော်ရှိတဲ့အနေနဲ့မိုင်80ကျော်လောက်အလုံးကလုံလုံချုံချုံပြီးစီးဖြစ်ပါတယ်နောက်တစ်ခါဒီဒေသမှာလည်းဒီတပ်မတော်ရဲ့ကာကွယ်ရေးအစီအမံတွေစနစ်တကျလုပ်ထားတဲ့အတွက်ကြောင့်ဒီလိုလက်နက်ကင်တပ်ဖွဲ့တွေထူပေါက်ဝင်ရောက်လာနိုင်တဲ့အနေအထားတော့မရှိဘူးလို့ပြောမှာဖြစ်ပါတယ်နောက်တစ်ခါရခိုင်ဒေသမှာဖြစ်ပွားတဲ့ကိစ္စရပ်ကိုကြည့်လိုက်နံပါတ်၁ကတော့သူကလူအုပ်စုနှစ်ခုရာမှာဖြစ်တဲ့ခုနအကြမ်းဖက်မှုများတာဖြစ်ပါတယ်သူကလက်နက်ကင်ပฏิဖက်ကလည်းမဟုတ်ပါဘူးလူမျိုးရေးပฏิဖက်ကလည်းမဟုတ်ပါဘူးဘာသာရေးပฏิဖက်ကလည်းမဟုတ်ပါဘူ
းအဲတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါအထူးသဖြင့် internet မှာပြန့်နှံ့နေတဲ့သတင်းတွေပေါ့နော်အဲ့ဒီသတင်းတွေဟာဒါပြီးဟိုလူမျိုးရေးအရာမုန်တီးမှုတွေရှိနေတယ်ဒါမှမဟုတ်လူမျိုးတစ်ခုတစ်ခုကနေပြီးတော့နှိမ်ချတဲ့ချိုးနှိမ်မှုတွေရှိနေတယ်တစ်ဖက်ကလည်းဟိုလက်နက်ကိုင်တွေနဲ့ဝင်ပြီးတော့စိတ်ဝင်ထိုးဖောက်ဖို့အထိကြိုးပမ်းနေတယ်ဆိုတဲ့ကိစ္စမျိုးတွေကိုဝန်ကြီးတို့အနေနဲ့ဒါတွေကိုဘယ်လိုဟိုတားဆီးနိုင်မှုကာကွယ်နိုင်မှုကြိုးစားမလဲဒီလိုသတင်းမျိုးတွေပြန့်နှံ့တဲ့ကိစ္စတွေကို
အဲ့တော့ကျွန်တော်တို့ရေရှည်မှာတော့မီဒီယာကိုမီဒီယာနဲ့ပဲတားဆီးမှရမယ်နေတာဖြစ်ပါတယ်ဒါကြောင့်လည်းအခုလို VOV တို့ပေါ့နဲ့တွေ့ဆုံပြီးတော့ရှင်းလင်းခြင်းပဲဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအခုလောလောဆယ်ဒီရခိုင်ပြည်ထဲမှာဖြစ်နေတဲ့အခြေအနေကထိမ့်သိမ့်နိုင်တဲ့အခြေအနေဖြစ်နေပြီလို့ယူဆပါခင်ဗျဟုတ
်ထိမ့်သိမ့်နိုင်တဲ့အခြေအနေရှိနေပါပြီခင်ဗျအဲ့တော့အခုအဓိကလိုအပ်ချက်တွေကတော့ခုနဒီနှစ်ဖက်လူဖွဲ့စည်းတွေရဲ့လက်နက်ကင်လက်နက်ကင်မပါပါဘူးလေအကြမ်းဖက်မှုကြောင့်ဒီမိလောင်ပျက်စီးသွားတာတွေဆုံးရှုံးသွားတာတွေကဟိုခံစားရတဲ့ဒုက္ခတွေတွေကအတော်များများအရေးတွက်ရှိနေတယ်အဲ့တော့ဒီဒုက္ခတွေတွေကိုသာလျင်သူတို့ရဲ့ကယ်ဆယ်ရေးတန်လေထူထောင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဆောင်ရွက်ပေးသွားမယ်အခြေအနေဖြစ်ပြီးတော့နောက်နောက်မှာယခုကဲ့သို့ဖြစ်ရဆုံးမျိုးမပေါ်ပေါက်စွေရေးအတွက်က ီလူမျိုးစုနှစ်ခုကြားထဲမှာငြင်းငြင်းချမ်းချမ်းနဲ့တဟဆာတာဖြစ်ဖြစ်နေထိုင်နိုင်မဲ့နီလာနေကျွန်တော်တို့ရှာကြံပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဝင်းကြီးရဲ့အခုဒီနယူးယောက်ခီးစင်မှာတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာအဖွဲ့အစည်းတွေမေးမြန်းလာရင်းနဲ့ဘာတွေနဲ့ကြုံဆုံဖြေချခဲ့ရတာရှိတယ်ခင်ဗျာတခြားရှင်းလင်းပြောကြားခဲ့ရတာရှိတယ
်ဟုတ်ကဲ့မနေ့ကကျွန်တော်တို့ဟို Asia Societies နဲ့နိုင်ငံတော်သမ္မတနဲ့တွေ့ဆုံတဲ့ဖွဲ့မှာလည်းဒီ Asia Societies ဘက်ကဒီအစ္စနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့လည်းဒီကနေ့ဟိုဒီဖြစ်စဉ်နဲ့ပတ်သက်လို့ခုနကျွန်တော်ပြောပြီးဖြစ်ပါတယ်သူလက်နဲ့ကိုင်ပฏิပက္ခလည်းမဟုတ်ဘူးလူမျိုးရေးပฏิပက္ခလည်းမဟုတ်ဘူးနောက်တစ်ခါဘာသာရေးပฏิပက္ခလည်းမဟုတ်ဘူးသို့တော်ခုနလိုဒုက္ခရောက်သွားတဲ့ပြည်သူတွေနဲ့ပတ်သက်လို့ကြားတဲ့ခါကျတော့သူကလူသားချင်းစာနာတဲ့ကိစ္စရပ်တွေဖြစ်လာဟုတ်ကဲ့ဒီကနေ့ humanities လို့ခေါ်တဲ့နောက်တစ်ခါ human interventions လို့ခေါ်တဲ့ကိစ္စရပ်တွေလည်းကဘာကအလေးထားတဲ့ကိစ္စဖြစ်တော့the human rights နဲ့ကြတော့လူခွင့်ရင်းနဲ့ကြတော့ဆက်နွယ်လာတဲ့ပစ္စည်းတက်ကိစ္စရတိဖြစ်လာ
။ဒ
ါကြောင့်လည်းဒီ human rights နဲ့ဆက်နွယ်ပြီးမေးမြန်းတဲ့အခါမှာကျွန်တော်ဒီပြည်သူများရဲ့ဘဝရည်ရှိအာမခံချက်ရှိရင်းနဲ့ပတ်သက်ပြီးတော့သူတို့ကယ်ဆယ်ခြင်းပြည်နယ်နေရာချတာခြင်းပြည်နယ်တူတောင်ခြင်းနဲ့ဒီတဟဇာတာဖြစ်တဲ့အထုံရင်းနဲ့ရည်ရှိဖုံဖြူတုတ်တဲ့နဲ့ပတ်သက်တဲ့ကိစ္စရတိကျွန်တော်ရှင်းလင်းပြသခဲ့တာရှိပါ
သမနာကြီးဦးသိန်းစိန်နဲ့အတူနယူးယောက်မြို့တော်ကိုခေတ္တရောက်ရှိနေတဲ့ပြည်အောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေးကို VOA ကဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းရင်ထောင်းပါခင်ဗျာ